သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီမိမိရဲ့ဇာတိမျိုးကိုခွဲခွာပြီးတခြားနိုင်ငံတစ်ခုမှာရေရှည်နေနိုင်ဖို့အတွက်ပြောင်းရွှေ့ရတဲ့အခါမှာစိတ်ခံစားမှုအမျိုးမျိုးဖြစ်စေနိုင်ပါတယ်။ပြည်ပကနေပြောင်းရွှေ့နေထိုင်သူတွေဟာစိတ်ခံစားမှုအတဲကြတွေအပြင်ရိုးရရင်ကျေးမှုမတူညီတာတွေဘေးပတ်ဝန်းကျင်မတူညီတာတွေကိုကြုံတွေ့ကြရပြီးအဲ့ဒါတွေနဲ့အံဝင်ခွင့်ကျဖြစ်အောင်လှုံ့ဆော်ရတဲ့အခါမှာရှုပ်ထွေးတဲ့စိတ်ခံစားမှုတွေအပြင်မိမိကိုယ်ကိုဘယ်သူပဲဝါဘယ်အဖွဲ့ကဖြစ်တယ်ဆိုတာတွေကိုမသိတော့တဲ့လိုမျိုးလည်းဖြစ်စေနိုင်ပါတယ်။အဲ့ဒီတော့နေသားကျဖို့အတွက်ဒါမှမဟုတ်အခုမှပုံမှန်ပြန်ဖြစ်တော့တယ်ဆိုတဲ့ခံစားချက်မျိုးကိုရွှေ့ပြောင်းနေထိုင်သူတွေခံစားရဖို့အတွက်ဘယ်လိုတွေလှုံ့ဆော်ဖြတ်ကျော်ရတယ်လဲဆိုတဲ့အကြောင်းကိုနှားဆင်ရမှာဖြစ်ပါတယ်။ပြည်ပနိုင်ငံကိုရွှေ့ပြောင်းနေထိုင်ရတဲ့ခံစားမှုမှာအလွတ်အမျိုးမျိုးရှိပါတယ်။ကနဦးပိုင်းမှာကြုံတွေ့ရတဲ့ရိုးရရင်ကျေးမှုမတူညီတာတွေနေထိုင်မှုပုံစံမတူတာတွေဘာသာစကားမတူညီမှုတွေနဲ့ဇာတိမျိုးကိုလွှမ်းရတဲ့စိတ်သောကတွေဟာတခါတလေလက်ဆုပ်လက်ကင်ပြနိုင်တဲ့အရာတွေဖြစ်ပေမဲ့တခါတလေမှာဘာမှရေရရမရှိတာတွေခံစားနေကြရလို့ကိုယ်နဲ့စိတ်နဲ့ကျန်းမာရေးအပြင်အိမ်ထောင်ရေးတွေကိုပါထိခိုက်နေတာများမျိုးတွေလည်းဖြစ်တတ်တာကိုပြည်ပကနေရွှေ့ပြောင်းနေထိုင်သူတွေနဲ့ဒုက္ခတွေအဖြစ်ရောက်ရှိလာသူတွေခံစားကြရနိုင်တဲ့ခံစားမှုတွေဖြစ်ပါတယ်ဇာတိမျိုးကိုလွမ်းဆူခြင်းနဲ့ရေမြေချားမှာကြုံရတဲ့စိန်ခေါ်မှုစိတ်သောကတွေကနှီးမျိုးစုံနဲ့ပေါ်လာတတ်တယ်လို့ Beyond Blue အဖွဲ့ကပညာရှင်ဒေါက်တာ Grant Blasky ကပြောပါရီ
It can be psychological sort of sense of sadness or shock or angry or guilt
စိတ်ပိုင်းဆိုင်ရာမှာပေါ်လွင်တတ်ပါတယ်ဝမ်းနည်းနေတာမျိုးဒါမှမဟုတ်စိတ်ချောက်ချားနေတာမျိုးဒါမှမဟုတ်ဒေါသထွက်နေတာစိတ်မတိုးမတန့်လိပ်ပြံမတန့်တာမျိုးခံစားရနိုင်ပါတယ်တခါတလေမှာကိုယ်ပိုင်းဆိုင်ရာမှာပေါ်လွင်တတ်ပြီးအိမ်မပျော်ခြင်းပင်မနှွမ်းနေခြင်းအားအင်ချစ်နေခြင်းစတာမျိုးတွေခံစားရနိုင်ပါတယ်လူအများအပြားတွေကတော့အဲ့ဒီလိုမျိုးတွေကိုဖြစ်စေနိုင်တဲ့ဒုတိယအကြောင်းရင်းတွေလည်းရှိတတ်ပါတယ်ဥပမာအိမ်မှာကတောက်ဆာဖြစ်မှုတွေအလုံးမှာအဆင်မပြေမှုတွေဒါမှမဟုတ်အရက်သေးစားတောက်တုံးရကစိတ်တော့ကကြုံတွေ့ရတာမျိုးလည်းဖြစ်နိုင်တယ်လို့ပြောပါတယ်ဇာတိမျိုးကိုလွမ်းဆူခြင်းနဲ့ရေချားမြေချားမှာကြုံရတဲ့စိန်ခေါ်မှုစိတ်တော့ကတွေဟာတိချာရည်ရမှုမရှိတဲ့ဆုံးရှုံးမှုတွေကိုခံစားရနိုင်ပါတယ်။အဲ့လိုဘာကြောင့်ဘလို့ဖြစ်မှန်းတိချာရည်ရမှုမရှိတဲ့အခါမှာစိတ်ပိုင်းဖြတ်နိုင်ဖို့အခက်အခဲဖြစ်စေနိုင်တယ်လို့လည်းပြောပါရစေ
။ When someone grieves and they've had some sort of loss, most commonly the loss is very identifiable. You lost a loved one.
လူတူကပူပန်တော့ကလွမ်းဆူမှုဖြစ်နေပြီဆိုရင်ဆုံးရှုံးမှုတစ်ခုခုကိုခံစားရတယ်လို့ဖြစ်နိုင်ပြီးအဲ့ဒီဆုံးရှုံးမှုကိုလည်းဘာမှမမေ့ရရမဖော်ပြနိုင်တာမျိုးဖြစ်တတ်ပါတယ်။ကိုချစ်ခင်ရသူဒါမှမဟုတ်ချစ်ရတဲ့တရိတ်ဆန်ကိုဆုံးရှုံးလိုက်ရတာတွေဒါမှမဟုတ်အလုပ်ပြုတ်သွားတာအိုးအိမ်ဆုံးရှုံးလိုက်ရတာနဲ့အဲ့ဒီအတွက်ပူပန်တော့ကမှုတွေဖြစ်တယ်ဆိုရင်ဒါဟာဖော်ပြနိုင်တဲ့ပူပန်တော့ကလွမ်းဆူမှုတွေဖြစ်ပါတယ်အဲ့လိုကြုံရတဲ့အခါမိမိအနေနဲ့ဝမ်းနည်းမယ်စိတ်တူနေမယ်စိတ်ပြက်မှုတွေခံစားရနိုင်ပေမဲ့ဘာကြောင့်အဲ့လိုဖြစ်ရလဲဆိုတာသိနိုင်တဲ့အတွက်ကြော်လွှားနိုင်ဖို့စိတ်ပိုင်းဖြတ်ဖို့ဖြစ်စေလာနိုင်ပါတယ်ဒါပေမဲ့ဘာကြောင့်မှမသိပဲတစ်ခုခုဆုံးရှုံးမှုဖြစ်နေတယ်လို့ခံစားနေရရင်တော့အဲ့ဒီလိုပူပန်တော့ကလွမ်းဆူမှုကိုကြော်ဖြတ်နိုင်ဖို့အင်မတန်ခက်ခဲတယ်လို့ရှင်းပြထားပါတယ်ဒေါက်တာ Blasky ကပဲပြည်ပကနေပြောင်းရွှေ့နေထိုင်သူတွေဟာတခုထက်မကတဲ့ဆုံးရှုံးမှုတွေကိုခံစားရလေရှိတယ်လို့ရှင်းပြထားပါဗျ။အဲ့ဒီလိုခံစားမှုမျိုးကိုပြောင်းလာခါစားအချိန်အသားကျဖို့ကြိုးစားနေရတဲ့အချိန်မျိုးမှာခံစားရနိုင်တယ်လို့ပြောပါဗျ။
Things like geographic separation from everything they know might be adjusting to an unfamiliar climate.
တွေ့နေထားရသူတို့ယင်းဒီကျွမ်းဝင်တဲ့နေရာကနေထွက်ခွာလိုက်ရပြီးမတူညီတဲ့ရာသီဥတုအစီမှာနေသားကျအောင်ကြိုးစားရတာမျိုးတွေပါဝင်ပါတယ်သူတို့ကဘသူဘဝဖြစ်တယ်ဆိုတဲ့ခံယူမှုမှာအပြောင်းလဲဖြစ်နေတာကိုလည်းကြုံတွေ့ရနိုင်ပါတယ်ဒါမှမဟုတ်လူမှုရေလောကမှာသူတို့အနေထားကြာဆင်းသွားပြီဆိုတာမျိုးခံစားရနိုင်ပါတယ်တချို့ရှေ့ပြောင်းနေထိုင်သူတွေနဲ့ဒုက္ခသည်တွေဟာပြည်ပနိုင်ငံအသစ်တစ်ခုကိုအခြေမချခင်မှာအသက်ရှင်သန်ဖို့နဲ့လုံခြုံဘေးကင်းရေးအတွက်အင်မတန်ကိုမှရုန်းကန်လှုပ်ရှားခဲ့ရလို့စိတ်ဒဏ်ရာရစရာအဖြစ်တွေလည်းကြုံတွေ့ရနိုင်ပါတယ်ဒါအပြင်နိုင်ငံအသစ်မှာစကားပြောဆိုဆက်သွင်းနိုင်ဖို့အခက်အခဲတွေလည်းရှိနိုင်ပါတယ် နိုင်ငံအသစ်မှာကောင်းမွန်စွာရုံသုံးစကားပြောဆိုဆက်ဆံနိုင်ဖို့ကအစားနေသူကပြောဆိုမှုတွေမှာနားလည်နိုင်ဖို့အခက်အခဲတွေလည်းဖြစ်နိုင်တယ်လို့ပြောပါတယ်ဥရုဂွေးနိုင်ငံဘွာစိတ်ပညာရှင် George Arochi ဟာ New South Wales Service for the Treatment and Rehabilitation of Torture and Trauma Services STRATS ရဲ့ CEO ဖြစ်ပြီးသူတို့အဖွဲ့ဟာဒုက္ခသည်အဖြစ်ရောက်ရှိလာသူတွေအတွက်စိတ်ကြမ်းရေးဆိုင်ရာဝန်ဆောင်မှုပေးတာဖြစ်ပါတယ်။ရွှေ့ပြောင်းနေထိုင်ခြင်းဆိုင်ရာဆုံးရှုံးမှုတွေဟာတိတာတဲ့ဆုံးရှုံးမှုနဲ့တေချာရေရာမှုမရှိတဲ့ဆုံးရှုံးမှုတွေနှစ်မျိုးလုံးပါဝင်နိုင်ပြီးနေရာဒေသမတူညီမှုတင်တန်ရုံးစဉ်ရှိတဲ့ပိုင်းဆိုင်မှုနဲ့တင့်ကိုကူညီဖေးမတဲ့အတိုင်းဝိုင်းစတဲ့ရင်းနှီးကျွမ်းဝင်နေတဲ့အရာတွေကိုဆုံးရှုံးကြရတာလို့ပြောပါတယ်
။ We might grieve our friends, our relatives, people that we love, places that we love, and that is a grief about tangible things that we left behind.
မိတ်ဆွေတငယ်ချင်းတွေဆွေမျိုးသားချင်းစတဲ့ချစ်ခင်မြတ်နိုးရသူတွေကိုလွမ်းဆုတ်သလိုကိုခင်တွေ့တဲ့နေရာဒေသကိုလွမ်းဆုတ်ရတာလည်းဖြစ်နိုင်ပါတယ်။အဲ့ဒါတွေကဘာကြောင့်ဘာလဲဆိုတာကိုဖော်ပြနိုင်တဲ့ဆုံးရှုံးမှုဖြစ်ပြီးတင်ချန်ထားခါရပြီးပြန်မရနိုင်တဲ့အရာတွေဖြစ်ပါတယ်။ဒါပေမဲ့ရွှေ့ပြောင်းနေထိုင်ခြင်းဆိုင်ရာတောကကတော့ဖော်ပြလို့မရတာတွေဖြစ်ပြီးတင်ဘသူဘဝဆိုတဲ့အသိစိတ်ကအရင်လိုမဟုတ်တော့တာတွေတင့်ရဲ့လူမှုအနေအထားမှာပြောင်းလဲသွားတာတွေအလို့အကိုင်းမှာမိမိနိုင်ငံကလို့မဟုတ်ပဲအစ်စ်နှိပ်သွားလို့ခံစားရတာတွေအပြင်လူမှုအတိုင်းဝိုင်းအစ်စ်မှာမိမိရဲ့အနေအထားအပြောင်းလဲကြောင်းခံစားရတာမျိုးတွေကတိတာထင်ရှားမှုမရှိပေမဲ့စိတ်တိခတ်ရနိုင်တဲ့ဆုံးရှုံးမှုတွေဖြစ်တတ်တယ်လို့ပြောပါရယ်မစ္စတာအရိုရှေကတော့တခါတလေအဲ့ဒီလိုခံစားမှုကနေငါကသာခုနိုင်ငံမှာပဲဆက်နေရင်တော့ဒီအချိန်မှာဘာတွေဖြစ်လဲလောက်ပြီးဆိုတော့စိတ်ကူးရင်မျိုးတွေလည်းဖြစ်စေတတ်တယ်လို့ပြောပါရယ်
This migratory grief about your illusions or fantasies about what you could have achieved
ရှေ့ပြောင်းနေထိုင်ခြင်းဆိုင်ရာတောကထဲမှာတင့်ရဲ့မွေးရမြေမှာနေထိုင်ခဲ့ရင်ဘာတွေအောင်မြင်မှုရနိုင်တယ်ဘာတွေလုပ်နိုင်တယ်ဆိုတော့အတွေးအမှားတွေစိတ်ကူးရင်တွေဖြစ်တတ်ပါရယ်အဲ့ဒီလိုအရာတွေကလက်တွေ့ကျဆရာမလို့ပဲတခါတရံတကယ့်အပြင်မှာမဖြစ်လာနိုင်တဲ့အတွေ့လက်ပြန်မတတ်မှုဖြစ်စေနိုင်ပါတယ်တခါတလေမှာတော့သူတို့ရောက်ရှိနေတဲ့နိုင်ငံအသစ်မှာသူတို့ဘဝကပိုကောင်းနေတာမျိုးဖြစ်တတ်ပါတယ်နိုင်ငံအသစ်မှာမိတ်ဆွေအသစ်တွေပိုကောင်းတဲ့စီးပွားရေးနဲ့အရင်တုန်းကမရှိဘူးတဲ့အရာတွေပိုင်ဆိုင်တာမျိုးလည်းဖြစ်နိုင်တယ်လို့ပြောပါတယ်ပြည်ပမှာစီးပွားရေးအဆင်မပြေခဲ့ပဲနိုင်ငံအသစ်မှာရောက်ရှိလာသူတွေဒါမှမဟုတ်ဒုက္ခသည်တွေဟာတခုခုကိုအောင်မြင်တဲ့အခါမှာဝမ်းနည်းတာမျိုးတွေခံစားရပြီးသူတို့ခံစားရတဲ့တောကကိုမဖော်ပြပဲမျိုးတိတ်ထားရတာမျိုးဥပမာငါအဖြစ်ဒီနေရာမှာကောင်းစားနေပြီးအဖို့မှာကြံခဲ့ရတဲ့လူတွေအတွက်စိတ်မတန့်တာမျိုးခံစားရတတ်တယ်လို့လည်းပြောပါတယ
် They may feel guilty about complaining about the things that they experience in loss about when relatives loved ones are still back in the country
သူတို့ကြုံရတဲ့စိတ်တော်ကားတွေကိုဖော်ပြခြင်းကုစားခြင်းပေမဲ့ထုတ်ဖော်ပြောဆိုလိုက်မယ်ဆိုရင်မိမိဇာတိမြေမှာကြံခဲ့တဲ့လူတွေကဒီထက်မကဆိုးဝါးမှုတွေခံစားနေရတယ်။အန္တရာယ်တွင်းတဲ့နေနေရတဲ့အချိန်မှာဒီလိုနိုင်ငံအသစ်ရောက်လာတဲ့လူကဘာမဟုတ်တဲ့စိတ်ခံစားမှုကိုညှဉ်းညူလိုက်ရင်မကောင်းဘူးဆိုတဲ့လက်ပြမတန်မှုကြောင့်ဆက်လက်ပြီးတော့ခံစားရတာတွေကိုမျိုးတိတ်ထားတာမျိုးဖြစ်တတ်ပါတယ်။အဲဒီလိုမျိုးတိတ်မှုတွေကပြဿနာဖြစ်စေနိုင်ပါတယ်။အကြောင်းရင်းကတော့မိမိခံစားနေရတာတွေကိုမဖော်ပြနိုင်ရင်အခြေအနေကိုယုတ်တိရှိရှိတွေးခေါ်လှုံ့ဆော်နိုင်ဖို့ပိုခက်ခဲလေးလေးဖြစ်တတ်ပါတယ်။အဲဒီလိုမျိုးတိတ်မှုကမိမိကိုထိခိုက်နေတာမျိုးဖြစ်စေနိုင်တဲ့အတွေ့တကယ်တော့အဲဒီလိုခံစားမှုမျိုးကိုအတိအမှပြုပြီးအဲ့ဒီလိုခံစားနေရတာကနေရုံးထွက်နိုင်ဖို့ကြိုးစားလှုံ့ဆော်ရမှာဖြစ်တယ်လို့ပြောပါရယ်။အိန္ဒိယနိုင်ငံဘွားကာမယ်ရှာမဟာ Are you okay ဆိုတဲ့အဖွဲ့ရဲ့ဥက္ကဋ္ဌဖြစ်သလိုလူတွေကြံ့ခိုင်မှုပိုရှိအောင်ခေါင်းဆောင်ကောင်းဖြစ်အောင်အကြံဉာဏ်ပေးတဲ့အဖွဲ့တစ်ခုဖြစ်တဲ့ Resilient အဖွဲ့ရဲ့ CEO လည်းဖြစ်ပါရယ်။သူ့အနေနဲ့ Australia ရောက်ခါစတော့ကဆိုရင်ဘယ်နေရာကသူ့နဲ့ကိုက်ညီမလဲဆိုတာမသိနာမလဲတာမျိုးဖြစ်ခဲ့တယ်လို့ဆိုပါရယ်
။ I think there are positive coping mechanisms and there are negative coping mechanisms. Positive coping mechanisms
စိန်ခေါ်မှုတွေကိုကျော်လွှားနိုင်မဲ့ကောင်းမွန်တဲ့နည်းလမ်းတွေရှိသလိုမကောင်းတဲ့နည်းလမ်းတွေလည်းရှိပါရယ်။ကောင်းမွန်တဲ့နည်းလမ်းတွေကတော့ပတ်ဝန်းကျင်အသစ်မှာကိုယ့်ကိုယ်ကိုလေးလာစမ်းစစ်ခြင်းဖြစ်ပါရယ်။ သင်အတွက်အသုံးဝင်တဲ့အရာတွေကိုဆွန့်လွတ်လိုက်ပြီးမိမိကိုတိုးတက်မှုဖြစ်စေနိုင်တဲ့ idea အသစ်တွေအတွေးအစ်တွေကိုလက်ခံကျင့်သုံးနိုင်ပါတယ်။သင်ရဲ့အုပ်စုကိုပဲခင်တွယ်ထားမယ်ဆိုရင်သင်မှာစိန်ခေါ်မှုတွေမရှိတော့တာကအဆိုးဖက်ဖြစ်စေနိုင်တဲ့အတွက် idea အသစ်တွေနဲ့စိန်ခေါ်မှုအသစ်တွေရှာပြီးသင်မသူဖြစ်တယ်လဲဆိုတာကိုလေ့လာမှုလုပ်တာကကောင်းတယ်လို့မြင်တဲ့အကြောင်းပြောသွားခဲ့ပါတယ်။စိတ်ကြမ်းမာရေးပညာရှင်တွေရဲ့အဆိုအရတချို့ရှေ့ပြောင်းနေထိုင်သူတွေဟာမတေချာမရေရာမှုတွေကိုအမြဲလိုလိုခံစားကြရတယ်လို့ပြောပါရယ်။အဲဒီလိုခံစားမှုတွေကသူတို့ဘဝအတွက်အရေးကြီးတဲ့ဆုံးဖြတ်ချက်ကိုချဖို့အတွက်နှောင့်နှေးမှုဖြစ်စေနိုင်တယ်လို့အနာဂတ်ရဲ့မတည်ငြိမ်မှုတွေကိုလည်းထိခိုက်စေနိုင်တယ်လို့ပြောပါရယ်။သူတို့မှာပံ့ပိုးပေးနိုင်မယ့်အတိုင်းဝိုင်းမရှိရင်အထီးကျန်မှုတွေစိတ်ပူပန်မှုနဲ့ကတိကအောင်ဖြစ်မှုတွေပိုခံစားရနိုင်ပါရယ်။ကမယ်ရှာမဟာဖုန်ကြီးတဘာဖြစ်ဖို့အတွက်ကြင့်ခက်ဖူးသူလည်းဖြစ်ပြီးသူ့ရဲ့အဆိုအရမိမိရက်ွက်အတွင်းမှာပါဝင်မှုလုပ်ပြီးဝင်ဆောက်အောင်လုပ်ရင်တော့အဲ့ဒီလိုခံစားချက်တွေကျော်လွှားနိုင်တယ်လို့ပြောပါရယ်သူစရောက်တော့ကဆိုရင်တခြားလူနဲ့တွဲပြီးတော့ကစားရတဲ့အားကစားတွေမှာပါဝင်လှုပ်ရှားခဲ့တယ်လို့ပြောပါရယ်ကိုလေးလေးကြေခန်းအတူတူလှုပ်တဲ့အဖွဲတွေတရားထိုင်တဲ့အဖွဲတွေနဲ့ပေါင်းသင်းနိုင်တယ်လို့မိမိရဲ့အနောက်တိုင်းဆန်တဲ့အတွေးခေါ်လာအရှိတိုင်းနီးကိုနှစ်သက်သလားဆိုတဲ့ပုံမူတည်ပြီးအဲ့ဒီအတွေးခေါ်တွေကိုအကောင့်ထည့်ဖို့နိုင်တယ်လို့ပြောပါရယ်
The Western literature that I've seen it's about change management thriving in change it's about
အနောက်တိုင်းစာပေတွေမှာအပြောင်းလဲကိုကင်တွယ်ဖြည့်ရှင်းမှုအကြောင်းနဲ့အပြောင်းလဲကနေတိုးတက်အောင်မြင်မှုဖြစ်နိုင်တဲ့အကြောင်းတွေကိုဖတ်ရှုလေ့လာရပါတယ်အပြောင်းလဲကိုကိုကနေသားတကြဖြစ်အောင်လုပ်လိုက်တာပါပဲအဲ့ဒီလိုတွေးခေါ်မှုကအနောက်တိုင်းဆန်တဲ့အတွေးလို့ထင်ပါတယ်အရှိတိုင်းသားတွေကြတော့မတီးမြဲခြင်းတရားကိုအာယုံစိုက်ထားလိုက်ပါတယ်ဘာဖြစ်လို့လဲဆိုတော့မတီးမြဲခြင်းဆိုရင်တည်ငြိမ်တဲ့နေရာကနေပြောင်းလဲလာတာဖြစ်ပြီးပြောင်းလဲခြင်းဆိုတာကနေနောက်ထပ်တည်မြဲခြင်းဖြစ်လာတဲ့အတွေ့ဖြစ်ပါတယ်မတီးမြဲခြင်းဆိုတာကိုယ့်ရဲ့ကန်းခါလှိုင်းဖြစ်ပြီးဘဝရဲ့အနေအမြတ်လှိုင်းပေါ်မှာကိုယ်ကစီးနိုင်ဖို့ပဲဖြစ်ပါတယ်အဲ့ဒီတော့ကျွန်တော်ကမတီးမြဲခြင်းထဲမှာစီစဉ်လိုက်ပါလိုက်ပြီးမတီးမြဲခြင်းဆိုတာတကယ့်ကိုအင်အားရှိပါလားဆိုတာကိုလက်ခံလိုက်တယ်လို့ပြောပါရယ်။တင့်ရဲ့ကိုရီးကိုတာခံယူချက်ကဘလို့ပဲဖြစ်နေနေစိတ်ကြမ်းမာရေးပညာရှင်တွေကတော့တင့်ကိုတင်သိအောင်ပြန်လည်ဆန်းစစ်တာမျိုးလုပ်ဖို့အကြံပြုထားပါရယ်။တင်ဘလို့ခံစားနေရတယ်လဲဆိုတာဆန်းစစ်ပြီးခံစားရတာတွေများလုံးတဲ့အခါအဲ့ဒါတွေကိုကျော်လွှားနိုင်ဖို့အကူအညီရယူဖို့လည်းပြောပါရယ်။Beyond Blue အဖွဲ့ကဒေါက်တာ Blasky ကရွှေ့ပြောင်းနေထိုင်ခြင်းနဲ့ဆိုင်တဲ့စိတ်တော်ကားတွေကိုအချိန်ကကူစားနိုင်ပေမဲ့တခါတလေမှာအဲ့ဒီလိုစိတ်တော်ကားမှုတွေကိုနှစ်ပေါင်းများစွာခံစားရပြီးတက်တာမှုမရှိရင်အခြေအနေကဆိုးဝါးနိုင်တယ်လို့ပြောပါရယ်
Often I'm asked, is this grief or do I now have a mental health condition? Perhaps.
အဲ့ဒါကစိတ်တော့ကလွန်စုမှုလား။ဒါမှမဟုတ်စိတ်ကျန်းမာရေးယောဂလားဆိုပြီးမကြာခဏမေးမြန်းကြတာကြုံရပါတယ်။လှပောင်းများစွာအဲ့ဒီလိုပဲဆက်ဖြစ်နေပြီးညှောလင့်ချက်မရှိတော့သလိုပြီးတော့နေရာတကာမှာအဲ့ဒီလိုပဲခံစားနေရရင်ပို့ပြီးတော့သတိထားရတော့မှာဖြစ်ပါတယ်။သူတို့ကဝမ်းနည်းနေမယ်။အရာအလုံးကညှောလင့်ချက်ကင်းမဲ့နေပြီးညှောလင့်ချက်ရောင်ချီဆိုတာမရှိတော့တာမျိုးဖြစ်ရင်ဆိုရင်ရပါတယ်သူတို့ရဲ့နေတဲ့တူကအနေထားကိုပါထိခိုက်နေသလားလူတွေနဲ့ဆက်ဆံရေးကိုပါထိခိုက်နေသလားအလုပ်အကိုင်ကိုပါထိခိုက်နေသလားဆိုတာကိုကြည့်ပြီးအဲ့လိုအရာတွေထိခိုက်နေနိုင်ရင်တော့စိုးရင်ရတယ်လို့ပြောသွားခဲ့ပါတယ်အဲ့ဒီလိုလက္ခဏာတွေခံစားရပြီးဆိုရင်သင်ရဲ့ GP ဆရာဝန်နဲ့တွေ့နိုင်တယ်လို့စိတ်ကြမ်းမာရေးဝန်ဆောင်မှုပေးတဲ့ Lifeline and Beyond Blue လို့အဖွဲ့အစည်းကိုဆက်သွယ်နိုင်ပါတယ်စိတ်ကြမ်းမာရေးပညာရှင်တွေကတော့တင်းဆုံးရှုံးမှုခံစားရတဲ့အခါမှာအဲ့ဒီလိုဆုံးရှုံးမှုအတွက်ခံစားဖို့နားလည်ဖို့အတွက်ကိုယ့်ကိုယ်ကိုအချိန်ပေးဖို့ကလည်းအရေးကြီးတယ်လို့ပြောပါရယ်။ဝမ်းနည်းပူဆွေးမှုတောကကိုခံစားနေရတာဟာကြံ့ခိုင်မှုမရှိတာကိုပြသတာမဟုတ်ပါဘူး။ဆုံးရှုံးမှုခံစားချက်ကိုလွယ်ကူစွာဖြေဖျောက်နိုင်စေမဲ့ဖော်မြူလာကလည်းမရှိဘဲတဦးချင်းစီပေါ်မူတည်ပြီးတော့အဲ့ဒီကိစ္စဟာရှုပ်ထွေးတဲ့ခံစားချက်လည်းဖြစ်ပါရယ်။ရှိပြောင်းနေထိုင်ခြင်းဆိုင်ရာပူဆွေးတော့ကရောက်ရမှုတွေကိုကြော်လွှားဖြေရှင်းနိုင်သလားဒါမှမဟုတ်ဒီလိုပဲတက်တက်လုံးနေထိုင်တတ်သွားဖို့လှုံ့ဆော်ကြရသလားလို့မေးတဲ့အခါမှာဒေါက်တာ Blasky က
Really good question. To a certain degree, any loss is trauma, and trauma can be dealt with two ways. You can cure the symptoms of trauma.
အဲ့ဒါကတော့အတော့ကိုကောင်းမွန်တဲ့မေးခွန်းပါပဲ။တေချာတာတစ်ခုကတော့ဆုံးရှုံးမှုတိုင်းကစိတ်ဒဏ်ရာဖြစ်စေပြီးစိတ်ဒဏ်ရာတွေကိုနည်းလမ်းနှမျိုးနဲ့ဖြေရှင်းနိုင်ပါတယ်။သင်ခံစားရတဲ့စိတ်ဒဏ်ရာလက္ခဏာကိုကုစားနိုင်သလိုပျောက်သွားအောင်လည်းလုပ်နိုင်ပါတယ်။ရွှေ့ပြောင်းနေထိုင်ခြင်းဆိုင်ရာသောကပူဆွေးမှုတွေကိုကုစားဖို့လိုအပ်သလိုပျောက်ကင်းအောင်လုပ်ဖို့လည်းလိုအပ်ပါတယ်။အရေးကြီးတာကတော့အဟောင်းကိုစွန့်လွတ်တတ်အောင်လုပ်ပြီးအသစ်တွေအတွက်လမ်းဖွင့်ပေးထားဖို့ပဲဖြစ်ပါတယ်။ကုသရေးလမ်းစဉ်မှာရွေးချယ်မှုကအရေးပါပါတယ်။ကုစားနိုင်မှုဟာပြန်ကောင်းလာမှုပြန်လည်ပြည့်စုံမှုဖြစ်ပြီးပတ်ဝန်းကျင်အသစ်မှာပြန်လည်ပြည့်စုံစွာနေထိုင်နိုင်တဲ့ခံစားမှုကိုဆိုလိုတာလို့ပြောသွားခဲ့ပါတယ်။စိတ်ကြမ်းမာရေးနဲ့ဆက်ဆက်ပြီးအကူအညီလိုအပ်ရင် Lifeline ရဲ့ဖုန်းနံပါတ်ဖြစ်တဲ့13111ကိုဖုန်းဆက်နိုင်သလို Beyond Blue ကိုလည်း0833224636မှာဆက်သွယ်နိုင်တယ်လို့ရေးထားတဲ့ဆောင်းပါရှင် Claudiana Blanco ရဲ့ဆောင်းပါကိုတင်ဆက်လိုက်ပါရရှင်ကျမကမူလှိုင်းသိမ့်ပ
ါ sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်နောက်ဆုံးရသတင်းတွေဆောင်းပါတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါရဲ့ရှင
် SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ